ဟုတ်ကဲ့အခုလိုလူမျိုးတုံးတက်ဖြတ်မှုဆိုင်ရာကဏ္ဍဦးကန့်ကွက်မှုကို NUG ဘက်ကပြန်ရုပ်လိုက်ရတာရဲ့အရေးပါမှုကိုကမ္ဘာဒီပါ Institute မူဝါဒလိလရဲ့အဖွဲ့ကဒါရိုက်တာဒေါက်တာခင်စောဝင်းက
ဒါသဘောပါကြတယ်နော်ဒေါ်အောင်ဆန်းစုကြည်ကရှင်းရှင်းပြောတယ်ဗျာခပါပြအောင်မဟုတ်တာလုပ်ခဲ့တာနော်အဲ့ဒါနဲ့ကိုကျော်စင်တန်းကြီးရောပါလူမျိုးကြီးရောဆက်ပတ်လဲကုန်တာအခုတော့အစိုးရအကောင်းပဲပြောမှာပေါ့နော်ဒီ NUG ကလည်းခေါင်းအေးနဲ့စဉ်းစားပြီးတော့ကျေးဇူးကိုလုပ်လိုက်တာနော်မဟုတ်တဲ့ဟာကိုမမှန်တဲ့ဟာကိုမှန်တယ်လမ်းပေါ်တင်လိုက်တာဆိုတော့ကျွန်တော်ဝန်တာလေနော်ကြောင်းလဲပြရမယ်နော်ဒီလိုမှလည်းဖြစ်တော့မှာနော်ဒေါ်ဆုံးချူကလည်းဘူးခံခဲ့ရပဲစစ်ဘော်တွေကလည်းဘူးခံခဲ့ရပဲဘလို့ကရှေ့ဆက်ပြောလို့မရဘူးအဖြေလည်းမပေါ်ဘူးအခုကပထမအဆင့်တော့ပထမအဆင့်ပေါ့ဗျာ
ဒါပြင်မြန်မာရိုဟင်ဂျာများအဖွဲ့ UK ဥက္ကဋ္ဌဦးထွန်းခင်ကလည
်းကျွန်တော်အနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကျွန်တော်တို့တနိုင်ငံလုံးကိုကိုယ်စားပြုတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးကိုကိုယ်စားပြုတဲ့အစိုးရတရဲ့အနေနဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ preliminary objection လို့ခေါ်တဲ့ကန့်ကွက်မှုကို ICJ ကဘာတရားရုံးမှာကန့်ကွက်မှုကိုရုံသိမ်းတာဟာကျွန်တော်တို့နိုင်ငံအတွက်လက္ခဏာကောင်းတစ်ခုဖြစ်တယ်ကျွန်တော်တို့ရိုဟင်ဂျာတွေအားလုံးကဒီလို NUG ရဲ့ရုပ်သိမ်းမှုအပေါ်မှာကျွန်တော်တို့ကြိုးဆိုတယ်ဒီမှာတခုတွေ့ရတာကတော့ NLD အစိုးရကရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုကိုငြင်းဆန်ခဲ့တယ်လို့ NUG အနေနဲ့မငြင်းဆန်ဘူး NLD လုပ်ခဲ့တယ်လို့မလုပ်ဘူးဒီဟာမှာကျွန်တော်တို့ပေါ်လွင်နေတာက NUG ဒီကျွန်တော်တို့နိုင်ငံရဲ့တရားမျှတမှုမန်တိုင်တွေအားလုံးမှာနိုင်ငံတကာနဲ့ဖူးပေါင်းသွားမယ်ဆိုတဲ့ဆိုရဟာကဒီမှာပေါ်ပေါ်လွင်လွင်ချင်းရှားရှားတွေ့ရတယ်အဲ့ဒီအတွက်ကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးအတွက်အားရစရာပါအ
ဲ့ဒီတော့ဘာကြောင့်အခုချိန်မှာပြန်ရုပ်လိုက်တာဖြစ်နိုင်ပါလဲလို့မေးရမှာဦးထွန်းခင်ကဆက်ပြီ
းဘာကြောင့်ဖြစ်လာလဲဆိုတော့ကျွန်တော်တို့သိထားတဲ့လောက်ကပေါ့နော်ကျွန်တော်တို့နိုင်ငံမှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဖြစ်တော့ကနိုင်ငံသူနိုင်ငံသားအားလုံးကဒါတွေကိုလက်မခံခဲ့ဘူးမဖြစ်ဘူးလို့ထင်ခဲ့တယ်ရိုဟင်ဂျာတွေတုံးကဆိုရင်ဒီအိမ်တွေဘာတွေအရွာတွေမိရှိုးတာကကိုဟာကိုမိရှိုးခဲ့တယ်လို့ပြောခဲ့မှုတဲ့လူတွေရှိတယ်။ဒါပေမဲ့အခုတန်ထလန်တို့စကိုင်းတိုင်းမှာရှင်းပြနေမှာခရီးနေပြေခရီးပြေနေမှာဖြစ်နေတာမှာကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးရော NUG အစိုးရကအော်ပို့ပြီးသဘောပေါက်သွားတာကဒါတွေကစစ်တပ်ကလုပ်ခဲ့သည်ဆိုတဲ့ဟာကပေါ်ပေါ်တင်တင်တွေးရတယ်။လူမျိုးတို့တတ်ဖြတ်မှုတွေကအခုရိုဟင်ဂျာမကဘူးတခြားလူနေစုခရီးနေအောင်ရှင်းတွေကိုလေလူမျိုးတို့တတ်ဖြတ်မှုကစပြီးတော့ရေရှဲရှိရှိလုံးနေပြီဆိုတာဂျင်းတေရှားရှားတွေးရတယ်။ဒါတွေကိုအခုချိန်မှာအလုံးသဘောပေါက်ပြီလို့ကျွန်တော်ကတော့အဲ့လိုမျိုးယူဆပါတယ
်။ဒီနေရာမှာအခုလိုရုပ်သိမ်းလိုက်မှုကြောင့် ICJ တရားစီရင်မှုမှာဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲဒေါက်တာခင်စောဝင်းက
ပြောမှဆိုရှင်ဖွင့်တာမပြောရပါအားလုံးကလည်းပြောနေနေရပါနော်ကောင်းပြီဘယ်ရောက်ပြီမှာဆိုးရတောင်းတွေကဘယ်ကနေပြီးတော့ဘာပေါ်လာမလဲဆိုတော့ ICJ ကအစဆန်းနိုင်ငံတွေရတယ်ဒီကစစ်ဆန်တဲ့ပတ်သက်လို့ညှောနေနေတာပဲဆိုတော့ဒီဟန်ကကြော်လေးကိုအရေးပါမယ်ဒါကိုရဲရဲဝမ်းမမှန်ကန်ကန်နဲ့ရေးဆိုင်ရမယ်နော်အရင်ကစစ်တပ်ကလည်းမှားခဲ့တယ်ဒေါ်အောင်ဆန်းစုကြည်ကလည်းမှားခဲ့တယ် out of court settlement ခေါ်ရပါရနော်ဒီကဲဘုဆွဲတင်လာတဲ့တကံပြားနိုင်ငံကပုဂ္ဂိုလ်နဲ့မြန်မာပြည်က NUG ရဲ့ပုဂ္ဂိုလ်နဲ့တွေ့ဖို့လိုလိမ့်မယ် informally ပေါ့ဗျာ informally ပေါ့နော်ပြီးပြီးတော့ကဲပုဂ္ဂိုလ်နဲ့ပြောချက်ပါပြောင်းပြောလိုက်ပုဂ္ဂိုလ်နဲ့ပြောလိုက်အဲ့ဒါအကောင်းဆုံးပဲ
ဒီပေါ်ဦးထွန်းခင်ကလည်
းအခုလိုခံကွယ်မှုကြောင့်ခုံရုပ်လုံငန်းစဉ်တွေမှာတော့တရားရုံးကကိုစားပြုမှုဆိုတဲ့ဟာတခုတော့ရှိတယ်အဲ့ဒါကိုဘယ်သူကိုစားပြုမယ်ဆိုတာတော့တရားရုံးကစုံဖြတ်မယ်ကျွန်တော်တို့လူခင်ကြတွေအနေနဲ့ကတော့ဒီ case မှာ NUG ကိုအာဏာသိမ်းစစ်ကောင်စီအစား NUG ကိုတက်စေခြင်းပါတယ်အဲတရားရဲ့မန်တိုင်မှာလည်း NUG ရဲ့ရုပ်သိမ်းမှုဟာပုံပြီးထိထိရောက်ရောက်အရေးပါမယ်လို့ကျွန်တော်ထင်ပါတယ်နောက်ဒီလိုကြားနာမှုစစ်ဆင်မှုတွေမှာ NUG ရဲ့အခန့်ကဏ္ဍကလည်းတခုရှိနေလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတ
ယ်တကယ်တော့ဒီ ICJ အမှုအတွက်စစ်ကောင်စီဘက်ကလည်းပြန်ခြေပဖို့ပြင်ဆင်ထားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VO ကိုပြောထားခဲ့ပါတယ်ခင်ဗျ